မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နေချေချုပ်ကြခံနေရတဲ့ကိစ္စနဲ့ပတ်သက်လို့ရှင်းနေဖြစ်သူနဲ့ထပ်မံတွေ့ဆုံခွင့်တောင်းထားပေမဲ့အာဏာပိုင်တွေကခွင့်မပြုသေးပါဘူးဒီလိုတွေ့ခွင့်ဆုံခွင့်မပေးသေးတဲ့အတွက်ဒေါက်အောင်ဆန်းစုကြည်အစာငတ်ခံဆန္ဒပြနေတယ်ဆိုတဲ့သတင်းတွေကလည်းထွက်ပေါ်နေသလိုကျမ်းမာရေးအခြေအနေနဲ့ပတ်သက်လို့လည်းသူမရဲ့ပါတီမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့ရေးရရမသိနိုင်မဖြစ်နေရပါတယ်ဒီလိုအခြေအနေတွေရှိနေတဲ့အချိန်ထဲမှာပဲ NLD ကကုလသမဂ္ဂအနေနဲ့မြန်မာအရေးမှာဒီတက်ပေါ်ပြီးအလေးထားဆောင်ရွက်ပေးဖို့တိုက်တွန်းလိုက်ပြီးတော့မချသေးရင်ကထုကိုစလဲမစ္စတာအီဘရာဟင်ဂမ်ဘာကြီးရဲ့လှုပ်ဆောင်ချက်တွေကိုလည်းဝေဖန်လိုက်ပါတယ်အကြောင်းစုံကိုတော့ထိုင်းနိုင်ငံမှာရောက်နေတဲ့ကျွန်တော်တို့ရဲ့ VOA ဝိုင်းတော်သားကိုသိန်းတိုက်ဦးကပြောပြပေးပါအောင်ခင်ဗ
ျဟုတ်ကဲ့ခင်ဗျဒေါန်ဆန်းစုကြည်နဲ့ရှင်းနေကြီးဦးကြည်ဝင်းတို့ဒီရက်ပိုင်းမှာထပ်ပြီးတွေ့ဆုံခွင့်ရခဲ့မယ်ဆိုရင်တော့ဒေါန်ဆန်းစုကြည်အစာငတ်ခံဆန္ဒပြနေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီး NLD အနေနဲ့အတည်ပြုချက်ပေးနိုင်မယ်ဆိုပြီးလေ့လာသူတွေကမျှော်လင့်ခဲ့ကြပါတယ်ရှင်နေဦးကြည်ဝင်းကလည်းသူတွေ့ဆုံဖို့ကြိုးစားနေတာတွေနဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါတယ
်ကျွန်တော်ကအခုအယူကံစွာမူကြံရေးပြီးပြီအယူကံစွာမူကြံရေးပြီးတော့ရေးပြီးတော့ကျွန်တော်က29ရက်နေ့ကတရင်တပ်ဖွဲ့တော်ပြီးတော့ကျွန်တော်ဒီမူကြံတော်ပြလို့ရဝင်းဝင်းပြပါဆိုပြီးတော့ကျွန်တော်ဒီနေ့29ရက်ရှင်အကယ်၍ဒီနေ့အဆင်မပြေဘူးဆိုရင်ဝန်ေးတနင်္လာကျော်ပြီးတော့တနင်္လာပေါ့နော် first go ဝင်းဝင်းပြပါတလူလျှောက်လိုက်တယ်ဗျနော်ဆောက်လိုက်တော့ကဒီနေ့တော့ကျွန်တော်ဖုန်းဆက်ကြည့်တော့သတင်းတော့ဘွယ်သူတို့လည်းလုတ်ပါမယ်တဲ့သူတို့လည်းမိတ်ခံရအောင်မှာပေါ့အဲ့တော့အဲ့ဒါတွေကမရသေးတော့ဒီနေ့သူတို့အကြောင်းကြားမယ်ဒီနေ့အခုချိန်ဒီရောက်တော့ဖွင့်ပြချက်မရသေးဘူ
းရှင်နေဦးကြည်ဝင်းကဒေါန်ဆန်းစုကြည်နဲ့ထပ်ပြီးတွေ့ဖို့ကြိုးစားဦးမှာဖြစ်ပြီးတနင်္လာနေ့မှာတော့စေဆိုးရဘက်ကအကြောင်းပြန်ကောင်းပြန်နိုင်မယ်လို့ပြောလင့်ထားပါတယ်ဒေါန်ဆန်းစုကြည်ဟာသူ့အတွက်ပူပေးထားတဲ့စားအသောက်တွေလက်မခံတော့တာရဲ့တော်ကြာသွားပြီလို့ NLD သတင်းရခွက်ကပြောပါတယ်သူနဲ့သူနေကြေကျုပ်ကြနေစဉ်အတွင်းစောင့်ရှောက်ခွင့်ရှိသူတွေပေါ်နိုင်ငံရေးရာကန့်သတ်မှုတွေလူမှုရေးအရာပိတ်ပင်တားဆီးမှုတွေပို့ထုတ်လာနေတာတွေနဲ့ပတ်သက်လို့ကန့်ကွက်တဲ့အနေနဲ့အခုလိုစားအသောက်တွေကိုလက်မခံတော့တာလို့လည်း NLD သတင်းရခွက်ကပြောပါတယ်အစာငတ်ခံဆန္ဒပြနေတာတွေနဲ့ပတ်သက်လို့အတည်ပြုချက်မပေးနိုင်သေးတဲ့အပေါ်မှာ NLD အနေနဲ့စိုးရိမ်နေလို့ NLD ပြန်ကြားရေးအဖွဲ့ဝင်ဒေါက်တာဝင်းနိုင်ကပြောပါတယ်ဒေတာတွင် NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ကကုလသမဂ္ဂဒွေမှုချုပ်ရဲ့အထူးကြံပေးမစ္စတာဂမ်ဘရီရဲ့မြန်မာနိုင်ငံအရေးကြားဝင်ဆောင်ရွက်မှုတွေကလက်ရှိအခြေအနေအရတိုးတက်မှုတစုံတရာမတွေ့ရသေးတဲ့အကြောင်းဒီနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ကြေညာချက်ပါအချက်တွေကိုဒေါက်တာဝင်းနိုင်ကအခုလိုဖတ်ပြပါတယ်
။ကုလသမဂ္ဂဒွေမှုချုပ်ကြီးအထူးကြံမိကိုယ်စားလှယ်ဖြင့်2008ခုအောက်တိုဘာ18ရက်နေ့မှ23ရက်နေ့ထိလာရောက်ခဲ့သောမစ္စတာဂမ်ဘရီသတ္တမမြောက်ခီးစဉ်သည်မြန်မာနိုင်ငံရေးအတွက်လက်စွပ်လက်ကင်ပြနိုင်သောတိုးတက်မှုတစုံတရာမရှိကြောင်းတွေ့ရှိရပါသည်။နှင့်မစ္စတာဂမ်ဘရီသည်၎င်း၏ခီးစဉ်တွင်နိုင်ငံတော်အေဂျင်တာနှင့်ဖွံ့ဖြိုးကောင်စီဘက်မှအမှန်တကယ်အဆုံးဖြတ်ပေးနိုင်သောအစိမ့်မြင့်ခေါင်းဆောင်နှင့်တွဲဆောင်ဝင်ရရှိအောင်မကြိုးစားနိုင်ခဲ့ပါ1990ပြည့်နှစ်ပါတီစိုဒီမိုကရေစီထွေရွေးကောက်ပွဲတွင်အနိုင်ရရှိခဲ့သောတိုင်းရင်းသားနိုင်ငံရေးပါတီများမှတိုင်းရင်းသားလူမျိုးစုခေါင်းဆောင်များဒီမိုကရေစီအင်အားစုများမှပုဂ္ဂိုလ်များနှင့်လည်းတွဲဆောင်ဆွေးနွေးနိုင်ခြင်းမရှိခဲ့ပါနိုင်ငံတော်အေဂျင်တာနှင့်ဖွံ့ဖြိုးကောင်စီအစီအစဉ်များတိုင်းသာလိုက်နာလက်ခံဆောင်ရွက်ပြီးတံပိုးကြီးမလာသည့်အချိန်များကိုအကျိုးမဲ့ကုံဆုံးစေခဲ့ပါသည
်မစ္စတာဂမ်ဘာရီနဲ့တွေ့ဆုံခဲ့တဲ့အချိန်မှာ NLD က90ခုနှစ်ရွေးကောက်ပွဲရလဒ်ကိုပြစ်ပယ်လို့မရတဲ့အကြောင်းတင်ပြခဲ့ပေမဲ့မစ္စတာဂမ်ဘာရီကဒီရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့သဘောထားတစုံတရာပြောဆိုခဲ့ခြင်းမရှိဘူးလို့ NLD ကဆိုပါတယ်မြန်မာစီအစိုးရဟာဖွဲ့စည်းပုံအခြေခံဥပဒေကိုတရားဝင်ရေးဆွဲပိုင်ခွင့်မရှိဘဲတစ်ဖက်သက်ရေးဆွဲခဲ့ပြီးလူထုဆန္ဒခံယူပွဲကိုသူတို့စိတ်ကြိုက်ကျင်းပခဲ့တာတွေကို NLD အနေနဲ့လက်မခံနိုင်တဲ့အကြောင်း2010ခုနှစ်စေစိုးရကကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့လောလောဆယ်မှာ NLD အနေနဲ့မစင်စားနိုင်သေးတဲ့အကြောင်း NLD ခေါင်းဆောင်တွေကမစ္စတာဂမ်ဘရီနဲ့တွေ့ဆုံတဲ့အချိန်ပြောဆိုခဲ့တယ်လို့ကြေညာချက်မှာဖော်ပြပါတယ
်။ရင်းစုံတင်ပြထားသည့်ဈာမပင်မစ္စတာဂမ်ဘရီသည်နိုင်ငံတော်အေဂျင်တာနှင့်ဖွံ့ဖြိုးကောင်စီပြောရေးဆိုခွင့်အနာဘင်ဖွဲ့နှင့်တွေ့ဆုံရာတွင်2010ပြည့်နှစ်ကျင်းပပြီးသူတို့ရွေးကောက်ပွဲ၌နိုင်ငံတကာယုံကြည်မှုလက်ခံရရှိရေးအတွက်ကုလသမဂ္ဂ၏ကြောင်းကျင်မှုအကူအညီများလက်ခံရယူဆောင်ရွက်သင့်ပါကြောင်းနှင့်ရွေးကောက်ပွဲကော်မရှင်ဖွဲ့စည်းပြီးသည့်အချိန်တွင်ကုလသမဂ္ဂမှနည်းပညာကြံပေးရေးအတွက်ဆက်လက်ညှိနှိုင်းဆောင်ရွက်လိုကြောင်းတို့ကိုပြောကြားခဲ့ပါသည်။ထို့ကြောင့်ဒီမိုကရေစီကိုလူချင်းဆန္ဒပြင်းပြနေသောမြန်မာပြည်သူလူထုအကြားဒုလောဒုလောဖြစ်က မကြည်မနှဖြစ်မှုများတိုးပွားလာစေခဲ့သည
်ဒေါက်တာဝင်းနိုင်ဖတ်ပြတော်တာပါမစ္စတာကမရီအနေနဲ့မြန်မာနိုင်ငံကို6ကြိမ်မြောက်လာရောက်ခဲ့ပြီမဲ့လည်းနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးနိုင်ငံရေးအရာအသေးပဲပြေဝါတဲ့တွေးဆောင်ဆွေးနွေးမှုတွေပေါ်ပေါက်လာနိုင်ရေးတိုးတက်မှုတစုံတရာမရှိသေးတဲ့အကြောင်း NLD ရဲ့ကြေညာချက်မှာဖော်ပြခဲ့တာဖြစ်ပါတယ
်အခုလက်သမဂ္ဂအိုင်းနေနဲ့ဒီထဲပို့ပြီးတော့အားဆိုင်ပြီးတော့အဲသူတို့ဘက်ကနေကျိုးပန်းမှုလုံနေတယ်ဆိုတော့လည်းကျွန်တော်တို့ကပြီးမောင်းထူပြတာပေါ့ကျွန်တော်တို့ဘက်ကလည်းဆောင်ရွက်စရာရှိတယ်ဆောင်ရွက်သွားပါမယ
်မစ္စတာဂမ်ဘာရီရဲ့ခီးစဉ်နဲ့ပတ်သက်ပြီး NLD ဘက်ကထုတ်ပြန်ခဲ့တဲ့ကြေညာချက်နဲ့ပတ်သက်လို့ဒေါက်တာဝင်းနိုင်ပြောသွားတာပါခင်ဗျာ